Israel နိုင်ငံ Jerusalem မြို့မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုအတွင်းဒဏ်ရာရခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးတေဆုံးသွားတဲ့အတွက်တေဆုံးသူစုစုပေါင်း5ဦးရှိသွားပြီဖြစ်ပါတယ်။အသားခုတ်တဲ့ဓမ္မတချောင်းအပါအဝင်ဓာတ်တွေနဲ့သနတ်တလက်ကင်ဆောင်ထားတဲ့ပါလက်စတိုင်းလူမျိုးနှစ်ယောက်ဟာ Jerusalem မြို့မှာရှိတဲ့ဂျူးဖျားရှိခိုးကြောင်တစ်ခုအတွင်းကိုအင်္ဂါနေ့မနေ့ပိုင်းကဝင်ရောက်ပြီးတော့တိုက်ခိုက်ခဲ့တာပါ။နောက်ပိုင်းမှာအဲ့တိုက်ခိုက်သူတွေကိုရဲကပစ်တက်လိုက်ပါတယ်။ Jerusalem မှာနှစ်ပေါင်းများစွာအတွင်းအဆိုးရွားဆုံးသွေးစွန်းနဲ့တိုက်ခတ်မှုဖြစ်ပြီးတော့အခင်းဖြစ်ပေါ်တဲ့နေရာဟာအနောက်နိုင်ငံတွေကနေပြောင်းရွှေ့လာနေကြတဲ့ရှီယိုဇွဲဂျူးရက်ကွက်တခုလည်းဖြစ်ပါတယ်။တေဆုံးသွားသူရက်သားတွေဟာအစ္စရေးလူမျိုးတွေဖြစ်ပြီးနိုင်ငံတစ်ခုရဲ့နိုင်ငံသားတွေအဖြစ်ခံယူထားကြသူတွေဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။၃ယောက်ဟာအမေရိကန်နိုင်ငံသားခံယူထားကြသူတွေဖြစ်ပြီးတဦးကတော့ဗြိတိသျှနိုင်ငံသားဖြစ်ပါတယ်။တေဆုံးသူတွေဟာဂျူးဘာသာရေးတရားဟောဆရာတွေလည်းဖြစ်တယ်လို့အစ္စရေးနိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုအတွင်းမှာကနေဒါနိုင်ငံသားတအုပ်အပါအဝင်ခုနှစ်ဦးဒဏ်ရာရရှိသွားတယ်လို့ဆိုပါတယ်ဂျေရုဆလင်နဲ့ဂါဇာအနောက်ဘက်ခြမ်းနေရာဒေသတွေမှာပြီးခဲ့တဲ့လကစပြီးတော့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေရမှာတစတဲ့တစပိုးပြီးတော့ပြင်းထန်လာနေတာပါပါလက်စတိုင်းခေါင်းဆောင်မမ်မုတ်အဘတ်စ်ကတော့တိုက်ခိုက်မှုပေါ်ရှုံချလိုက်ပါတယ်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတော့အဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးလက်တုံပြန်ရမယ်လို့ပြောဆိုလိုက်တယ်လို့တိုက်ခိုက်သူနှစ်ဦးရဲ့အိမ်တွေကိုဖျက်ဆီးပစ်ဖို့နဲ့အကြမ်းဖက်မှုရဲ့နောက်ကွယ်မှာပတ်ဝန်းပတ်သက်နေသူတွေရဲ့ပိုင်ဆိုင်မှုတွေကိုလည်းဖျက်ဆီးပစ်ဖို့ရဲတပ်ဖွဲ့ကိုအမိန့်ပေးလိုက်ပါတယ်။